အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဒီနေ့ဒုတိယမြောက်နေ့အဖြစ်ဆွေးနွေးရမှာပြီးမတက်နိုင်သေးပဲမနေ့ပြန်မှာဆက်လက်ဆွေးနွေးသွားမယ်လို့ပြောပါတယ်။မပြည့်ပြတ်သေးပေမဲ့နှစ်ဖက်တိုးတက်မှုတွေရှိလာတယ်လို့တော့ဒီနေ့သတင်းစာရှင်းလင်းပွဲမှာနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ဒုတိယအဖွဲ့ခေါင်းဆောင်ဘဒိုစောကွယ်ထူးဝင်းကအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းမှာပါဝင်တဲ့ခန်း9ခန်းထဲက၄ခန်းကိုဒီကနေ့ဆွေးနွေးပြီးပြီလို့အခုလိုပြောပါတယ်။
ဒီကနေ့ဆွေးနွေးပွဲကကျွန်တော်တို့ကြံရခဲ့တဲ့ဒီအခန်းကြီး၅ခန်းမှာကျွန်တော်တို့၄ခန်းပဲပြီးသွားပါတယ်။သူတစ်ပြည့်စစ်ပစ်ဆိုင်ရာကိစ္စတွေကိုအပြစ်ခတ်ရစေးဆိုင်ရာကိစ္စနဲ့အပြစ်ခတ်ရစေးခိုင်မာဆိုင်ရာတဲ့အခန်းတွေကိုကျွန်တော်ပြီးသွားပါတယ်။ကြံတဲ့အချက်တွေခန်း၅ရဲ့၆ရဲ့ခွင့်ရကြတော့ကျွန်တော်မင်းနဲ့ဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ
်။မနေ့ကဆွေးနွေးပွဲမှာတနင်္ဂနွေအပြစ်ခတ်ရစေးစာချုပ်ဒုတိယမူကြမ်းမှာပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီအရေးအမျိုးသားဒန်းတူရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအခြေခံတဲ့ဖက်ဒရယ်ပြည်အောင်စုတိဆောက်ဖို့ကိုအစိုးရဘက်ကလက်ခံလိုက်ပါတယ်။အဲ့ဒီဖက်ဒရယ်ပြည်အောင်စုဖက်ဒရယ်တက်မတော်စတဲ့အကြောင်းအရာတွေကိုလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီနေ့ဆွေးနွေးပွဲမှာအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးအပြီးဖြစ်ပေါ်လာမယ့်ဂျာကာလာအတွက်အစီအစဉ်ရေးဆွဲခြင်းနဲ့အတည်ပြုခြင်းအာဏာတည်ခြင်းအပိုင်းတွေကိုဆွေးနွေးခဲ့ကြပြီးအဲ့ဒီအထက်ကအချက်နှစ်ချက်သာကြန့်ရှိတော့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ်။
ခန်းလေးကတော့ပြန်ညှိနိုင်ရမယ့်ချက်နှစ်ချက်ပဲကြံပါတယ်။အဲ့တော့နှစ်ပြက်မှာဆွေးနွေးမယ်အခန်း9 6 9ကအများကြီးတော့မဟုတ်ဘူး။အခန်းတစ်ခန်းတော့ကပဲအဓိကဆွေးနွေးရမှာဖြစ်ပြီးကြံတာတော့အများကြီးမဟုတ်ပါဘူး။အဲ့တော့ဒီနေ့အထိကျွန်တော်တို့ရည်ရွယ်ထားတာက31ချက်လို့ကျွန်တော်အများကြီးညွှန်းထားတဲ့31ချက်ကနေပြီးတော့နှစ်ပြက်မှာဆွေးနွေးဖို့10ချက်ပဲတုံးရတာဆွေးနွေးပွဲရအပြီးတက်လို့မျိုးကတော့ကျွန်တော်ဖြစ်နေတယ်
ဒီအပြည့်ရစာချုပ်မူကြမ်းဆွေးနွေးပွဲကိုဩဂုတ်လ18ရက်နေ့မနေ့ပြန်မှာဆက်လက်ဆွေးနွေးသွားမယ်လို့သိရပြီးဩဂုတ်လ18ရက်နေ့မှာအစိုးရအဖွဲ့တက်မတော်တိုင်းဒေသလက်နက်ကိုင်အဖွဲ့ NCCT နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီ34ပါတီနဲ့တွဲဆုံသွားမယ်လို့ဦးလာမောင်ရွှေကပြောပါတယ်
။18ရက်နေ့မှာပြည်အောင်စုငင်းငိုင်းခေါ်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဆရာဦးကွက်လူမျိုးရဲ့ NCCT ရဲ့အဖေကြားထားတဲ့နိုင်ငံရေးပါတီတွေရဲ့ကျွန်တော်ဆွေးနွေးပွဲကိုဆက်ပြီးတော့လုပ်ပါမယ်။အားလုံးပေါင်းစုပေါင်းပါတီပေါင်း34ပါတီကလူတွေကိုဖိတ်ထားပါတယ်။နောက်ဆရာဦးခွဲ့ဘုန်းတို့ရှိရာ NCCD ကကောင်းဆောင်တွေတက်ပြီးတော့ကျွန်တော်တို့ပြောင်းပြီးမြန်မြန်ပေါ်ဆောင်တဲ့ငန်းပုံတွေကကောင်းဆောင်တွေတက်ပြီးတော့အဲဒီလိုပဲကျွန်တော်အားလုံးပါ
။အစိုးရကတနင်္ဂနွေလုံးအပြစ်ခတ်ရစဲစာချုပ်ကိုလာမယ့်စက်တင်ဘာလအတွင်းအပြည့်အစုံချုပ်ဆိုပြီးနောက်လာမယ့်ရက်ပေါင်း60အတွင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့မျှော်လင့်ထားပါတယ်။ဒီနှစ်ရတာဆွေးနွေးပွဲမှာတိုင်းသားတွေတောင်းဆိုနေတဲ့အမျိုးသားဒန်းတူညီမျှရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးကိုမူအပြင်အစိုးရကလက်ခံလိုက်တဲ့အတွက်ပြည်အခက်ရစဲရေးစာချုပ်ချုပ်ဆိုနိုင်မှုအခြေအနေကောင်းတွေရှိလာတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောဆိုပါတယ်ခင်ဗျာ။